ယူအန်နိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ဘက်ကလက်မျိုးတော်မှာရှိတဲ့အမေရိကန်တန်ရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ UN ထူးတက်ဖွဲ့ခေါင်းဆောင်ကာစင်ဆိုလီမနီနဲ့ UN ပြည်သူ့စစ်ခေါင်းဆောင်အဘူမခ်တီအယ်မိုဟန်ဒစ်တို့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားပြီးနိုင်ငံအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ UN နိုင်ငံအပါအဝင်ဒီစားလဲမှာတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အမေရိကန်နိုင်ငံသားတွေယူအန်နိုင်ငံကနေချက်ချင်းထွက်ကြဖို့နဲ့ပြည်နယ်ရေးလေကြောင်းကနေအများဆုံးထွက်ခွာကြဖို့အခက်အခဲရှိရဆိုရင်တော့ကုန်းလန်းကနေတခြားနိုင်ငံတွေကိုထွက်ခွာကြဖို့လဲတန်ရုံးကြီးညာချက်မှာတိုက်တွန်းထားပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုနောက်ပိုင်းရက်ခတ်လာမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့တူကမ္ဘာ့ရေနံစည်းလဲဒီနေ့ပဲမြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရေနံစည်းဈေးက4.1%လောက်မြင့်တက်သွားခဲ့ပြီးတစ်ပတ်ပေါင်း2.80$ မြင့်တက်ပြီး68.95$အထိဈေးတက်သွားပါတင်တန်ငယ်တော့အမေရိကန်ရဲ့တင်းမာမှုတွေကြီးထွားခဲ့ခြင်းမှာလဲပါရှန်ပင်လယ်ဝက်ကိုဖြတ်သန်းတဲ့ရေနံတင်ပို့မှုတွေကိုပြစ်ပင်တဲ့အကြောင်းအီရန်ကချင်းချောက်ခဲ့ခုပါတယ်။အဘရေနံတင်ပို့မှုရဲ့20%လောက်အသုံးပြုနေတဲ့ဟော်မုစီလေကျမှရေနံတင်တင်ပို့တွေတက်ခဲ့ခံရတဲ့ဖြစ်နေလဲကြုံရတာပါ။ဒီချိန်မှာအီရန်ဘက်ကတုံ့ပြန်မှုတွေဟာဟော်မုစီလေကျတဲ့ကျော်လွန်နေတယ်လို့လဲစီဝါရေးခက်ခဲတွေနဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရနေပါတယ်။